လက်ပောင်းချင်းနေစီမံကိန်းဖျက်သိမ်းပေးဖို့နောက်မိုင်းခွဲဖျက်ဆီးမှုတွေကြောင့်ပိုပြီးတော့ထိခိုက်လာနေတဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေအတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်ခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာပါအကြံပေးချက်တွေအတိုင်းလိုက်နာဆောင်ရွက်ပေးဖို့လက်ပောင်းဒေသခံတွေကတောင်းဆိုလိုက်ပါတယ်။စကိုင်းတိုင်းအစိုးရအဖွဲ့ဖက်ကတော့အစိုးရအဖွဲ့အနေနဲ့လွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေစီမံကိန်းတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကန့်ကွက်ဆန္ဒပြမှုတွေရှိနေစေလက်ပောင်းဖက်ကနောက်ဆုံးအခြေအနေကိုတော့မဆူမုံကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။စကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်လက်ပောင်းတောင်ဒေသရင်းကကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးဖျက်သိမ်းပေးဖို့တောင်းဆိုနေတဲ့ဒေသခံတွေနဲ့ကျင်းနီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်းကုမ္ပဏီနောက်စီမံကိန်းလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးရတပ်ဖွဲ့ဝင်တို့ကြားမကြခဏဆိုသလိုဆန္ဒပြမှုတွေနဲ့တင်းမာမှုတွေဖြစ်နေတာပါဒီကနေ့မှလည်းပသိမ်မုံရွာလမ်းဆောင်မှာရှိတဲ့လက်ပောင်းကျင်းနီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်းကုမ္ပဏီရုံးရှိမှာလက်ပောင်းတောင်ဒေသခံတချို့တွားရောက်ဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြရွာသူရွာသားတွေကြားတင်းမာမှုဖြစ်ခဲ့ပါတယ်အဓိကကတော့လက်ပောင်းတောင်ကျင်းနီစီမံကိန်းဖျက်သိမ်းပေးဖို့နဲ့စီမံကိန်းနယ်မြေတွေကသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေညဉ့်ညမ်းရေဆွန့်ပစ်မှုတွေနောက်ပြီးတော့မိုင်းခွဲပျက်စီးမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာပါအချက်တွေတိုင်းလိုက်နာဆောင်ရွက်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ဦးဆောင်ဆန္ဒပြခဲ့သူလက်ပောင်းတောင်ဒေသဆယ်တဲ့ကျေးရွာကမက်ယီဝင်းကအခုလိုပြောပါတယ်
ဝါမောင်ရှေ့ကိုသွားလာရတော့ကိုအိမ်လေးနဲ့နှစ်နာရီပေါ့နော်ကျမတို့တောင်းဆိုတဲ့အချက်တွေကတော့အစီရင်ခံစာကိုမလိုက်နာတော့လက်ပောင်းတောင်ကျင်းနီစီမံကိန်းဖျက်သိမ်းရေးပေါ့နော်တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့လက်ပောင်းတောင်ကျင်းနီစီမံကိန်းဖျက်သိမ်းရေးပေါ့အစီရင်ခံစာကအစားထုတ်မြေဧက1900ကိုပေါ်ဆောင်ပေးမယ်ဆိုတာကအခုလက်ရှိပေါ်ဆောင်မပေးတဲ့ကျင်းနီစီမံကိန်းဖျက်သိမ်းရေးဒီကနေ့အစမတန်မိုင်းခွဲနေတဲ့ကျင်းနီစီမံကိန်းဖျက်သိမ်းရေးဒီကြတော့ဒီကြောက်တဲ့ကိုတရားမဝင်သူ့ပေါ်နေတဲ့ဥစ္စာကိုစီမံကိန်းကိုဖျက်သိမ်းရေးဆိုပြီးတော့တောင်းဆိုပါတယ်ရှင်လုံခြုံရေးအင်အားတော့အများကြီးပဲအမရဲ့အဲ့ဒီရဲမေရောရဲတွေရောဆိုလို့ရှိရင်သူတို့ကတော့အင်အားပေါင်း400ကျော် 500လောက်ကတော့ရှိမယ်ဒေသခံကကြတော့စုစုပေါင်းပေါင်း150လောက်ပဲရှိမယ်
ဒီလိုဒေသခံတွေဘက်ကကန့်ကွက်ဆန္ဒပြမှုတွေနဲ့အခြေတင်ဖြစ်နေစေစကိုင်းတိုင်းတွင်းကကျင်းနီစီမံကိန်းနဲ့ပတ်သက်လို့စကိုင်းတိုင်းဆိုရအဖွဲ့ဘက်ကတော့လွှတ်တော်ကိုယ်စားလှယ်တွေစီမံကိန်းတာဝန်ရှိသူတွေဒေသခံတို့ကြားအဆင်ပြေအောင်ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါအချက်အတိုင်းစီစဉ်ဆောင်ရွက်ပေးနေတာပါလို့စကိုင်းတိုင်းဆိုရအဖွဲ့ဝင်စီပင်တာယာရေးဝန်ကြီးဦးမြင့်ကြီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
အဲ့တော့အုံပြင်းရင်းတွေပါလေမပြည်သူရင်းနဲ့ကိုယ်စားလှယ်ရင်းနဲ့အကုန်လုံးတော့ဟိုပုဂ္ဂလိနဲ့သူ့အပေါ်လည်းအမြဲတမ်းတွစ်ဆုံသူတို့တောင်းဆိုတာလေးဒီနဲ့ဖြည့်ရှင်းပြတာပါလေနော်ဟုတ်လားဒါပေမဲ့သူတို့တောင်းဆိုတာလေးဥပဒေပေါင်းလုံးနဲ့ဒီရရင်ရတဲ့တောင်းဆိုတာဆိုရင်တော့အကုန်လည်းရော့တာတွေလုပ်ပြတာလေအချိန်ခံစာရတောင်းဆိုတာတွေပြေးတယ်ဟုတ်တယ်တံပိုးနိုင်နေတယ်ဟုတ်တယ်ဟုတ်လားထောက်ပါနိုင်နေဖြည့်ဆွနိုင်နေတဲ့ကုမ္ပဏီတိုင်းလုပ်ပြတာလေအဆင်မပြေနေဘူးလေဒါပေမဲ့တချို့ကိစ္စတွေမှာတော့ကိုယ်တိုင်းတာတဲ့လုပ်ပြီးတော့ဟုတ်လားဒီမျိုးစုံတွေရှိတဲ့ခါကျဒါတွေကတော့ကြာနေပါပဲလေ
လက်ပောင်းဒေသတွေကကျင်းနီစီမံကိန်းကြောင့်ဒေသခံတွေကြုံနေရတဲ့အခက်အခဲတွေစီမံကိန်းကြောင့်ပျက်စီးဆုံးရှုံးရတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုယ်တိုင်လာရောက်ကြည့်ရှုစစ်ဆေးပေးဖို့ကိုလည်းဒေသခံတွေဘက်ကတောင်းဆိုပါတယ်လို့ဆယ်တဲ့ကျေးရွာသူမက်ယီဝင်းကပြောပါတယ်
ဒီဒေသမှာကြတော့ဒီမတော်ကိုယ်စားလှယ်တွေကကြတော့လေအခုသူတို့အစိုးရဖြစ်နေတော့ငိုအခုမှအစိုးရဖြစ်တာမို့လို့အခုရေတွင်သူတို့အခုရေကြီးတောက်လို့မရပါဘူးလို့သူတို့ကပြောတယ်အခုမှရေတွင်သူထားတာမို့လို့ရေနောက်တကိုခတ်ထုတ်ပြအောင်မယ်ရေနောက်တဲ့ထုတ်ပြီးမှရေကြီးကျမှခတ်ထားရမယ်လို့တော့လွတ်တော်အမတ်ကြီးကတော့ပြောပါတယ်ဒါမှလို့အခုကျမတို့ကလည်းကျမတို့ဒီမြောက်တဲ့အစိုးရဆိုတော့ကြတော့ကျမတို့ကဒီအခုနာသူတို့ပြောသလိုပေါ့အခုရေတွင်သူအခုရေကြီးတောက်လို့မဖြစ်မှန်းကိုလည်းသိတယ်နားလည်တယ်သဘောပေါက်တယ်ကျမတို့ဒီလက်ရောင်းတောင်ကျင်းနီစီမံကိန်းကြီးကိုအစိုးရကိုယ်တိုင်မဖြစ်နိုင်လို့ရှိရင်တမရာကြီးဦးထင်ကျော်နဲ့တကွာအမေစုကလာပြီးတော့တစ်ခေါက်တော့ပြန်ပြီးစစ်ဆေးလဲပါအောင်လို့ကျမတို့တောင်းဆိုချင်ပါတယ်ရှင
်လက်ရောင်းတောင်ကျင်းနီစီမံကိန်းရဲ့ပတ်ဝန်းကျင်မှာနေထိုင်တဲ့ထောင်နဲ့ချီတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေပြောင်းရတာလေယာဆုံးရှုံးရတာတွေရှိတယ်လို့သူတို့နေထိုင်ရတဲ့ဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကြုံတွေ့ရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူဒေသခံတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးတော့ဖိနှိပ်ချင်းချမှုတွေရှိနေတယ်ဆိုတာကို Amnesty International လူခွင့်ရေးအဖွဲ့ကြီးကလည်းဒုက္ခတောင်တန်းဆိုတဲ့အစီရင်ခံစာမှာထုတ်ပြန်ပြီးတော့ဖော်ပြထားပါတယ်။ဆယ်စုနှစ်တွေနဲ့ချီစီးပွားရေးတန်ခတ်မှုခံနေရတဲ့မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရတစ်တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံရခြားယင်းနှမြုံနယ်မှုတွေတိုးလာဖို့လှုံ့ဆော်နေချိန်မှာလက်ပောင်းလိုစီမံကိန်းကြီးတွေကလူခွင့်ချိုးဖောက်မှုတွေလုပ်နေပြီးတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတာကိုလည်း AI အဖွဲ့ကထောက်ပြထားတယ်လို့လူခွင့်ချိုးဖောက်မှုတွေရှိနေစေလက်ပောင်းတောင်ကျင်းဒီတပ်ထုတွင်တူဖော်ရေးလုပ်ငန်းချက်ချင်းရပ်ဆိုင်ပေးဖို့ကိုလည်းမြန်မာအနာပိုင်တွေကို AI အဖွဲ့ကတောင်းဆိုထားပါတယ်ရှင်